ဒီခိုင်အရေးအတွက်လွတ်လပ်တဲ့သုံးနှံစစ်ဆေးရေးကော်မရှင်ဖွဲ့စည်းတော်ကိုရှေ့တောင်ဆန်နိုင်ငံများအဖွဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေကကြိုဆိုလိုက်ပါတယ်။စင်ကာပူနိုင်ငံမှာဩဂုတ်လ2ရက်နေ့ကကျင်းပတဲ့50ချိန်ကျော်အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးအတီးထုတ်ပြန်တဲ့ပူးတွဲညွှန်ကြားချက်မှအဲ့လိုဖော်ပြထားတာပါ။ဒီခိုင်ဒီနယ်မှာပြည်နယ်ပြည်ညရေးတည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတို့ကိုဆောင်ရွက်နိုင်ဖို့အမျိုးသားအစီအစဉ်တရက်အနေနဲ့ဆိုပြီးလွတ်လပ်တဲ့သုံးနှံစစ်ဆေးရေးကော်မရှင်ကိုဇူလိုင်လ30ရက်နေ့မှာမြန်မာအစိုးရကဖွဲ့စည်းလိုက်တာပါ။ဒီကော်မရှင်မှာဖိလစ်ပိုင်နိုင်ငံဒုတိယနိုင်ငံသားရေးဝန်ကြီးရောရိုဇာရီယိုမာနာလိုကဥက္ကဋ္ဌဖြစ်ပြီးကုလသမဂ္ဂလူသားချင်းစာနာမှုလူပန်းများဆိုင်ရာဒုတိယအကြီးအမှုချုပ်ဟောင်းဂျပန်တမ်မတီကန်ဇိုအိုရှိမာနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးဥက္ကဋ္ဌဟောင်းဦးမြသိန်း UNICEF အစိုးရအကြံပေးပုဂ္ဂိုလ်ဟောင်းနဲ့ကုလသမဂ္ဂဝန်ထမ်းကောလိပ်အစိုးရရာရှိဟောင်းပါမောက္ခဒေါက်တာအောင်ထွန်းတက်တို့အဖွဲ့ဝင်ဖြစ်ပါပါမယ်။ဒါ့အပြင်ငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့တရားဥပဒေစိုးမိုးရေးတည်ဆောက်နိုင်ဖို့လူမှုအတိုင်းအဝိုင်းအမျိုးမျိုးကြားမှာတဟဇာတာဖြစ်မှုနဲ့ပြည်နယ်တည်ငြိမ်ရေးတို့ကိုအားပေးမြင့်တင်ဖို့ရခိုင်ပြည်နယ်မှာရေးရှိခိုင်မာပြီးဒန်းတူညီများတဲ့ပုံမျိုးတုတ်တမှုဖြစ်ပေါ်လာဖို့မြန်မာနိုင်ငံရဲ့ဂျိုးပန်အထုံးမှုတွေကိုဆက်ပြီးထောက်ခံပံ့ပိုးသွားမယ်အကြောင်းလဲအာဆီယံနိုင်ငံကြိုင်ဝန်ကြီးတွေရဲ့ပူးတွဲကြေညာချက်ထဲမှာဖော်ပြထားပါတယ်။လက်ရှိအာဆီယံလက်ထောက်ကစင်ကာပူနိုင်ငံကအင်ရှင်ပြည်လက်ခံကျင်းပတဲ့အာဆီယံနိုင်ငံကြိုင်ဝန်ကြီးများအစည်းအဝေးနဲ့တစ်ဆက်တည်းကျင်းပဖို့ရှိတဲ့အခြေအားချတဲ့ဒီအစည်းအဝေးအာဆီယံဒေသဆိုင်ရာဖိုရမ် ERF2 ကိုမြန်မာနိုင်ငံဆွေရဘက်ကဒီပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ဌာနပြည်တော်စုဝန်ကြီးနဲ့နိုင်ငံကြိုင်ဌာနဒုတိယဝန်ကြီးဦးကျော်တင်တက်ရောက်နေပါတယ်။ဒါနဲ့စီဝေးတွေကိုတက်ရောက်မယ်။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကဦးစားပေးကြိုးဆိုတဲ့ကိစ္စရပ်တွေထဲမှာရခိုင်ပြည်နယ်ကိစ္စလည်းပါမယ်လို့အမေရိကန်နိုင်ငံသားဌာနကပြောထားပါတယ်။